ဗြိတိန်နိုင်ငံဝန်ကြီးချုပ်တိုနီဘလဲဟာဥဆောင်ပါတီရဲ့ခေါင်းဆောင်ဖြစ်ကနေနေရာဖျက်ပြီးပြီးတော့ဇွန်လ28ရက်နေ့မှာဝန်ကြီးချုပ်အစ်စ်ကိုအာဏာလွှဲပြောင်းပေးမယ်လို့ဒီကနေ့ကြေညာလိုက်ပါတယ်။အင်္ဂလန်နိုင်ငံရဲ့အရှိမြောက်ဘက်ကသူ့ရဲ့အချက်အချာအကြဆုံးမဲဆန္ဒနယ်မြေတစ်ခုဖြစ်တဲ့ Sedgefield မြို့ကိုတွားရောက်ပြီးဝန်ကြီးချုပ်တိုနီဘလဲကအခုလိုကြေညာလိုက်ပါတယ်
။ Today I announce my decision to stand down from the leadership of the Labour Party.The party will now select a new leader.
Labour Party ကောင်းဆောင်ဖြစ်ကနေဘေးဖယ်ဖို့ကျွန်တော်ဆုံးဖြတ်ချက်ကိုအခုကြေညာလိုက်တာပါ။ Labour Party အနေနဲ့အခုချိန်အစပြီးကောင်းဆောင်တစ်ကိုရွေးချယ်ကြရပါလိမ့်မယ်။ဂျွန်လာ28ရက်နေ့မှာတော့ဝန်ကြီးချုပ်ရာထူးကကျွန်တော်နှုတ်ထွက်တဲ့စာကိုဘီယင်မာကြီးထံတင်ပြမှာဖြစ်ပါတယ်ခင်ဗျာ။
ဗြိတိန်နိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်နေ၁၀နှစ်ကြာတာဝန်ယူခဲ့တဲ့တိုနီဘလဲဟာအုပ်ချုပ်မှုအာဏာလွှဲပြောင်းရေးကိုတိမ်တိမ်မွေ့မွေ့နဲ့ကင်တွယ်လိုက်တာဖြစ်ပါတယ်။ဥဆောင်လေးပါပါတီအနေနဲ့ဗဏ္ဍာရေးဝန်ကြီးဂေါ်ဒန်ဘရောင်းကိုဇွန်လ28ရက်နေ့မှာဝန်ကြီးချုပ်တာဝန်ယူနိုင်ဖို့အတွက်ခေါင်းဆောင်သစ်ဖြစ်ရွေးချယ်ကြရမှာဖြစ်ပါတယ်။ဝန်ကြီးချုပ်တိုနီဘလဲ၁၀နှစ်တာတက်တမ်းအတွင်းမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးနဲ့မျိုးသားပြန်လည်တည်မြဲရေးအတွက်ဆောင်ရွက်ချက်တွေအပေါ်လန်ဒန်ခြေစိုက်ဥရောပမြန်မာရုံးကဒါရိုက်တာဦးနွေအောင်ကအခုလိုသုံးသပ်လိုက်ပါတယ်
။ဖြေဝန်ကြီးချုပ်မစ္စတာတိုနီဘလဲဟာပမာဒီအတွက်တော်တော်လေးဟိုလှုပ်ဆောင်ခဲ့ရတယ်ဆိုတာကျွန်တော်တို့သိရပါတယ်အထူးဖြင့်ဒီ EU Common Position ကိုဆုံးဖြတ်တဲ့အခါမှာရှေ့ဆုံးကနေပြီးပါဝင်ပြီးတော့မြန်မာနိုင်ငံအကျိုးအတွက်ဝင်ပြီးတော့ဆွေးနွေးခဲ့တယ်ဝင်ပြီးတော့ဆုံးဖြတ်ခဲ့တာတွေဟာလူသိသိအရှင်းကြားပဲဖြစ်ပါတယ
်ဝန်ကြီးချုပ်တိုနီဘလဲဟာဥရောပနိုင်ငံတွေအကြားမှာမြန်မာအရေးကိုတက်တက်ကြွကြွဥဆောင်လှုပ်ရှားခဲ့တာဖြစ်ပေမဲ့လို့မြန်မာနိုင်ငံရဲ့အိန္ဒိယနိုင်ငံတွေကခေါင်းဆောင်နေတဲ့တွေ့ဆုံတဲ့အခါတိုင်းမှာမြန်မာအရေးဆွေးနွေးတာမရှိခဲ့ဘူးလို့ Burma Campaign UK ဗြိတိန်နိုင်ငံမြန်မာအရေးလှုပ်ရှားမှုအဖွဲ့ရဲ့ယာယီညွှန်ကြားရေးမှူး Mark Farmana ကအခုလိုဝေဖန်လိုက်ပါတယ
် He never raised the issue of Burma and the problems there when he met withChinese government
တူနီဘလဲကသူတရုတ်ခေါင်းဆောင်တို့အိန္ဒိယခေါင်းဆောင်တို့နဲ့တွေ့တဲ့အခါတိုင်းလိုလိုမှာမြမအရေးကိုဆွေးနွေးတာမတွေ့ကြရပါဘူးတခြားအာရှခေါင်းဆောင်တွေနဲ့တွေ့တဲ့အခါမှာလည်းမြမအရေးဆွေးနွေးတာမျိုးမရှိခဲ့ပါဘူးသူ့အနေနဲ့မြမအရေးနဲ့ပတ်သက်လာရင်ဒေတာတွင်းကအရေးပါတဲ့နိုင်ငံခေါင်းဆောင်တွေနဲ့သာဆွေးနွေးခဲ့မယ်ဆိုရင်ပိုပြီးတိုးတက်မှုရှိလိမ့်မယ်လို့ကျွန်တော်ယူဆပါတယ်
ဗြိတိန်နိုင်ငံဝန်ကြီးချုပ်အစ်စ်ဖြစ်လာတော့မယ်။ဗဏ္ဍာရေးဝန်ကြီးဂေါ်ဒန်ဘရောင်းဟာမြန်မာအရေးကိုစိတ်ဝင်စားသူတစ်ယောက်ဖြစ်ပြီးတော့သူမကြရင်ကရေးသားထုတ်ဝေခဲ့တဲ့တတိကြောင်မြောက်သူများဆိုတဲ့စာအုပ်မှာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ဟာတတိဆိုတဲ့အဓိပ္ပာယ်ကိုဖွင့်ဆိုပေးနိုင်ခဲ့သူလို့ရေးသားခဲ့ပါတယ်။ဥရောပမြန်မာရုံးကဒါရိုက်တာဦးမေအောင်ကဂေါ်ဒန်ဘရောင်းဝန်ကြီးချုပ်ဖြစ်လာတဲ့အခါမှာမြန်မာအရေးကင်တွယ်သွားလိမ့်မယ်လို့သူမျှော်လင့်တဲ့အကြောင်းအခုလိုပြောပါတယ်။
မြန်မာနိုင်ငံအတွက်ဒီဥရောပနိုင်ငံတွေဝိုင်းပြီးတော့ကူညီဖို့လိုတဲ့အကြောင်းစသဖြင့်ဒီ United Nations Security Council ကိုလည်းပဲနာမြန်မာနိုင်ငံအတွက်ဆက်လက်ပြီးတော့ဆွေးနွေးဖို့အကြံအစည်ပေါ်မှာဆက်လက်တည်ရှိဖို့အတွက်ဒီကိုပါသူပြောသွားပါတယ် Mr. Gordon Brown ဟာလည်းပဲကျွန်တော်တို့အမြင်တော့မြန်မာနိုင်ငံအကြောင်းကိုအတော်ကိုသိထားတဲ့လူတယောက်ဖြစ်တဲ့အတွက်ကြောင့်မလို့လူတက်လာခဲ့လို့ရှိရင်လည်းပဲကျွန်တော်တို့မြန်မာနိုင်ငံအတွက်ကိုသူတို့ဆောင်ရွက်မယ်ဆိုတာကျွန်တော်တို့ကတော့မျှော်လင့်ထားပါတယ်ခင်ဗ
ျ Burma Campaign UK ဗြိတိန်နိုင်ငံမြန်မာအရေးလှုပ်ရှားမှုအဖွဲ့က Mark Farmana ကတော
့ Because we have a lot of politicians that say they admire Aung San Suu Kyi and but very few that actually listen to her
ဒေါ်အောင်ဆန်းစုကြည်ကိုလေးစားတဲ့နိုင်ငံရေးခေါင်းဆောင်တွေအများကြီးရှိပေမဲ့သူတို့ကဒေါ်အောင်ဆန်းစုကြည်ပြောတာကိုသိနားမထောင်ကြသလိုအရေးတည်ယူလည်းမလုပ်ကြပါဘူးဂေါ်ဒန်ဘရောင်းကတော့မြမအရေးကိုပိုပြီးတက်တက်ကြွကြွဆောင်ရွက်ပါလိမ့်မယ်လို့တော့ကျွန်တော်တို့မျှော်လင့်မိပါတယ
်ဝန်ကြီးချုပ်တိုနီဘလဲပေါ်ဗြိတိန်လူထုရဲ့အမြင်ကတော့ဘယ်လိုများရှိပါလိမ့်ရှင်ဒီနေ့ထုတ် Guardian သတင်းစာရဲ့လူထုထင်မြင်ချက်စစ်တမ်းကောက်ယူချက်အရ24ရာခိုင်နှုန်းကတိုနီဘလဲဟာဗြိတိန်နိုင်ငံအတွက်ကောင်းကျိုးတွေဆောင်ရွက်ခဲ့တယ်လို့ချီးကျူးကြပါတယ်တဲ့သူဟာတတိယမြောက်ဝန်ကြီးချုပ်တက်တန်းကုံဆုံးတဲ့အထိတာဝန်ယူဖို့ရည်ရွယ်ခဲ့ပေမယ့်လို့လေဘာပါတီအတွင်းအီရတ်အရေးသဘောထားကွဲလွဲမှုတွေရှိခဲ့တာကြောင့်ယာရုကဆင်းပေးဖို့မနှစ်ကသဘောတူခဲ့တာဖြစ်ပါတယ်ရှင်